လူမဲအမျိုးသား Jacob Blake ကိုရဲကတပ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြမှုတွေဖြစ်ပွားနေတဲ့ Wisconsin ပြည်နယ် Kenosha မြို့မှာဒေသခံတွေနဲ့တွေ့ဆုံပွဲလုပ်ဖို့အတွက် Democratic Party သမ္မတလောင်း Joe Biden ဟာကျေးဇူးပြည်နယ်မှာသွားရောက်ပါတယ်။ Joe Biden ကအမေရိကန်နိုင်ငံသားတွေခံစားနေရတာတွေပြေပြောက်စေဖို့နဲ့နိုင်ငံတွင်းကျုံ့နေရတဲ့စိန်ခေါ်မှုတွေအကြောင်းတက်ရောက်လာတဲ့ဒေသခံတသိန်းလောက်ကိုမီရှိဂန်ရေကန်ကြီးရဲ့ကမ်းရိုးမှာမင်ကွန်းပြောဖို့ရည်ရွယ်ထားတယ်လို့ဘိုင်ဒန်မဲဆွယ်အဖွဲ့ကပြောပါတယ်။လူတွေစိတ်ဝမ်းမကွဲပဲစီစီလုံးလုံးရှိစေချင်တယ်လို့လည်းဗိုလ်တပ်ဦးနဲ့သတင်းစာရှင်းလင်းပွဲမှာ Joe Biden ကပြောခဲ့တာပါ။ကန်နိုရှာမြို့ကိုသမ္မတ Donald Trump တွားရောက်ခဲ့ပြီးနှစ်ရက်အကြာမှာပဲ Joe Biden ကဒီမြို့ကိုတွားရောက်တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမှာလူနည်းစုတွေပေါ်ရဲရဲဆက်ဆံမှုတွေနဲ့ခွဲခြားဆက်ဆံမှုဆန်ရပြဿနာတွေကြုံရချိန်မှာ Democratic Party က Biden နဲ့ Republican Party က Trump တို့နိုင်ငံရေးအရာအသာစီးရအောင်ဘယ်လိုစူးစမ်းနေကြရလဲဆိုတာဒီ case တွေကပြနေတာပါ။